ီနေ့ကတော့ဝမ်းနည်းဝယ်နေလေးပါပဲလွန်ခဲ့တဲ့နှစ်ပေါင်း80ကျော်လုံးကဒီလိုနေလေးမှာလွတ်လပ်ရေးကောင်းဆောင်တွေလုတ်ကြံခံခဲ့ရပါတယ်အဲ့လိုလုတ်ကြံမှုကြောင့်လွတ်လပ်ရေးကိုမထိခိုက်ပေမဲ့လည်းတိုက်မိတဲ့လူမျိုးတွေတော့အများကြီးအထိနာခဲ့ပါတယ်လုတ်ကြံခံရမှုကြောင့်ကြာဆုံးခဲ့သူတွေကိုတော့ပြည်သူတွေကအာဇာနည်ဖြစ်သတ်မှတ်ခဲ့ကြပါတယ်အဲ့တော့စူပြေလည်းမပြောချင်မှန်ပြောလိုက်ပါဦးမယ်အာဇာနည်တွေရှိတယ်ဆိုတာတိုင်းပြည်အတွက်မကောင်းပါဘူးဘာလို့လဲဆိုတော့အာဇာနည်ဆိုတာတေမကြဆုံးမှလူတွေကအမွန့်တယ်မီတတ်မှတ်ကြတာပါသူတို့ကမသေးရင်အာဇာနည်မဖြစ်နိုင်ပါဘူးအဲ့လိုမသေးပဲအာဇာနည်မဖြစ်ရင်တိုင်းပြည်အတွက်အလုပ်တွေအများကြီးလုပ်လို့ရတာပေါ့လေတကယ်တော့ဗိုလ်ချုပ်တို့မကြဆုံးခင်မန္တလေးမှာလည်းအာဇာနည်တွေရှိခဲ့ဘူးပါသေးတယ်1300ပြည့်ရေတော်ဘုံတို့ကမန္တလေးမှာတန်ဃာတော်တွေနဲ့လူ18ဦးကြဆုံးခဲ့ပါတယ်အင်္ဂလိပ်တွေကိုဆန္ဒပြရင်စစ်တပ်ရဲ့ပစ်တက်ခြင်းကိုခံခဲ့ရတာပေါ့လေသူတို့တွေကိုလည်းအာဇာနည်အဖြစ်တတ်မှတ်ခဲ့ကြပါတယ်အင်္ဂလိပ်ခေတ်မှာလည်းသူတို့အတွက်အာဇာနည်နေ့တွေကျင်းပခဲ့ကြပါသေးတယ်။ဒါပေမဲ့ဗိုလ်ချုပ်တို့ကြာဆုံးပြီးနောက်မှာတော့မန္တလေးကအာဇာနည်18ဦးအတွက်ပွဲတွေကျင်းပခြင်းမရှိတော့ပါဘူး။ဗိုလ်ချုပ်ခေါင်းဆောင်နဲ့အာဇာနည်9ဦးအတွက်ပဲအာဇာနည်နေ့အဖြစ်သတ်မှတ်ကျင်းပခဲ့ပါတယ်။ဆိုပြီးတော့လည်းအာဇာနည်နေ့ရောက်တိုင်းအာဇာနည်ကုန်းကိုအမြဲသွားခဲ့ကြပါတယ်။စေဆိုရခေတုံးကတော့ခိုးချောင်ခိုးဝက်ပေါ့လေ။ဦးသိန်းစိန်လက်ထက်ရောက်တော့တိုးကြိတ်ပြီးသွားကြတာပေါ့။ပြောမကောင်းပေမဲ့လည်းအာဇာနည်နေ့ရောက်ရင်တိုးလိုက်ကြိတ်လိုက်နဲ့ပြောစရာပါပဲ။တဲ့ချင်းတွေဆိုတဲ့လူကလည်းဆိုပါတီတွေကလည်းသူတို့အကြောင်းတီအောင်မဲတွေဆွဲကြ။အကြောင်းသားတွေကလည်းအကြောင်းသားတချင်းတွေဆိုဒါပေမဲ့လည်းအာဇာနည်ဂုံးပေါ်ရောက်လို့အလေးပြုရတဲ့အချိန်ရောက်ရင်တော့စက်သိန်းတွေတဖြန်းဖြန်းထရအောင်ဝန်းနေရပါတယ်။အဲ့အတွက်ခံစားရတဲ့ခံစားမှုမျိုးကလည်းတမျိုးကြီးပေါ့လေ။ဝန်းနေခုံယူရတဲ့ခံစားမှုမျိုးလို့ပြောရမှာပေါ့။အာဇာနည်တွေကိုအလေးပြုပြီးနောက်မှာတော့ဝန်းနေခြင်းအထိမ်းမန်းနဲ့ဘီယာဆန်ရောက်သူတွေလည်းရောက်။ဖျားဝော်တက်သူတွေလည်းတက်ပေါ့လေ။နောက်မှပြန်စဉ်းစားမိတာကအာဇာနည်နေ့ရယ်လို့ဖြစ်လာတာဟာဂလုံဥစောရဲ့လုတ်ကြံမှုကြောင့်ဆိုလည်းမမှားပါဘူး။ဥစောကမလုတ်ကြံခဲ့ဘူးဆိုရင်အာဇာနည်တွေဆိုတာလည်းမန္တလေးမှာပဲရှိနေမှာပါ။ဘူချုပ်တို့လည်းအာဇာနည်သားမဖြစ်ဘူးဆိုရင်အသက်ကြီးလို့သာဆုံးရင်ဆုံးသွားမယ်။လုတ်ကြံမှုမှာတော့မသေးဘူးပေါ့။လုတ်ကြံမှုကြောင့်မသေးဘူးဆိုရင်အာဇာနည်လည်းမဖြစ်သလိုတိုင်းပြည်ဟာလည်းအခုလိုဖြစ်ချင်မှဖြစ်နေမှာပါ။အခုဆိုရင်တော့အလုံးသိတဲ့အတိုင်းတိုင်းပြည်ကအာဏာရှင်တွေလက်အောက်ကိုနှစ်ပေါင်းများစွာကြားရောက်ခဲ့ပြီးမွဲတေစုပ်ပြတ်နေတော့မို့လား။လူတစုကလွှဲရင်နှစ်ပေါင်းများစွာပြည်သူတွေဟာဆင်းရဲငက်ပြတ်ခဲ့ကြရတယ်။အခုချိန်ဒီလေပြည်သူတွေဟာဆင်းရဲတဲ့နေ့မှာတဝဲလေလေဖြစ်နေတော့မှာပဲ။ဘိုလ်ချုပ်တို့သာလောက်ကြံမခံရဘူးဆိုရင်အ ਨੇ ဆုံးတော့ပင်လုံကတိကဝတ်တွေကိုအကောင့်ထဲဖော်နိုင်မယ်။အဲ့ဒါဆိုတိုင်းပြည်ဟာဖက်ဒရယ်ဒီမိုကရေစီရပြီးတိုင်းရင်းသားတွေလည်းကိုယ်ကျင်မာကိုယ်စီမံပိုင်ခွင့်ရမှာပေါ့။အဲ့ဒါဆိုတပုံတွေလည်းအခုလိုပေါ်ကျင်မာပေါ်မယ်။ပြီးတော့ဘိုလ်ချုပ်ဟာစီယုံကြီးလည်းကောင်းမြန်တော့တိုင်းပြည်ဟာတက်ညီလက်ညီနဲ့တိုးတက်ရေးကိုအများကြီးလုပ်လို့ရတာပေါ့လေ။အဲ့ဒါဆိုမြန်မာပြည်ကြီးကလည်းအာရှမှာကြားတကောင်ဖြစ်ဆက်ရှိခြင်းရှိနေမှာပါအရှိတောင်အာရှကလည်းဥဆောင်ခြင်းဥဆောင်နိုင်အောင်မယ်ဒါပေမဲ့လည်းအရာဟာအကျိုးပြောလို့မရပါဘူးဘူချုပ်ကအာဇာနည်မဖြစ်ဘူးဆိုရင်အင်ဒိုနီးရှားအဆူအာတိုတို့လိုအာဏာရှင်လည်းဖြစ်ခြင်းဖြစ်သွားနိုင်တာပဲပြီးတော့တိုင်းပြည်ဟာလည်းရောင်စုံတပုံတွေကြားမှာအစိတ်စိတ်အမှားမှားလည်းဖြစ်သွားနိုင်တာပဲဒါပေမဲ့လည်းလက်ရှိချိန်ထိတော့ဆိုပြေတို့တိုင်းပြည်ဟာမွဲတေနေစေမှုဘူချုပ်တို့သာမတေခဲ့ရင်လို့တွေးပြီးတန်တာမှန်စာလွှမ်းနေရပါတယ်